တရုတ်နဲ့မြန်မာကြားလက်တွေ့ကြတဲ့ပူးပေါင်းဆောင်ရွက်မှုဆိုတာဟာနှစ်နိုင်ငံကြားအဓိကကြားတဲ့စီမံကိန်းကြီးတွေကိုဘယ်လိုမျိုးချောချောမောမောအကောင့်တွေဖော်နိုင်ရေးတေချာအောင်ဆောင်ရွက်မလဲဆိုတာပဲဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံတာဝန်ရှိသူတူကပြောကြားလိုက်ပါတယ်ဒီအကြောင်းကိုကျော်ကျော်သိန်းကသတင်းပေးပို့ထားပါတယ်
မြန်မာနိုင်ငံစီနီယာကြာလာရောက်ခဲ့တဲ့တရုတ်နိုင်ငံတော်ကောင်စီဝင်တူဦးချစ်သူမစ္စတာယန်ကျဲချီရဲ့ကြီးစဉ်တွင်သမ္မတဦးသိန်းစိန်အပါအဝင်ဆွေးနွေးပွဲတာဝန်ရှိသူတွေနဲ့ကိစ္စရပ်မျိုးစုံကိုပြောဆိုဆွေးနွေးခဲ့တဲ့အချိန်မှာကချင်လူမျိုးရေးတပ်ဖွဲ့ KIA နဲ့မြန်မာအစိုးရကညီငယ်ရေးစုလုပ်ပွဲကိစ္စတောက်ပြူသူစီပွားရေးတို့ကိစ္စရေးကိစ္စနဲ့မြန်မာနိုင်ငံကအခြေပြုလက်ခံကျင်းပမဲ့28ကျင်းမြောက်ရှစ်တောင်အကြောင်းအကစားပြန်ပွဲကိုကူညီပေးရေးကိစ္စတွေပါဝင်နေဆိုတာကိုအင်္ဂါနေ့ထုတ်နိုင်ငံပိုင်ကိစ္စတွေမှာဖော်ပြထားပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတရုတ်နိုင်ငံဘက်ကလေးနဲ့အထားဆုံးအကြောင်းအရာကိုပြောပါဆိုရင်တော့နိုင်ငံရေးရာအကောင့်ထဲပေါ်နေတဲ့ကိစ္စတွေနဲ့အတူနှစ်ဖက်လူလူကြားဆွေးနွေးဆက်ဆံရေးကိစ္စတွေဖြစ်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံးရဲ့နိုင်ငံရေးဌာနအကြီးအကဲမစ္စတာကောင်မင်းဘောက်ကပြောပါတယ်တရုတ်မြန်မာကြားကိစ္စရပ်တွေထဲမှာလက်ရှိအဖြစ်အဓိကကိစ္စရပ်ခုဖြစ်တယ်လို့ယူဆရတဲ့ပြည်သူ့ကျေးဇူးတင်ငင်းကိစ္စဆွေးနွေးကြရမှာပါဝင်ပါလားဆိုတဲ့အမေကိုမစ္စတာကောင်မင်းဘောက်ကအတိအကျမဖြစ်ဆိုခဲ့ပါဘူ
း Well obviously how to deepen practical cooperation, especially how to make sure that all major cooperation projects will be smoothly implemented.
ဒီပန်းအထုတ်မှုတွေကိုအရှင်းမြင်သွားရမယ်ဆိုတာကိုနှစ်ဖက်စလုံးကသဘောတူကြပါတယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံးရဲ့နိုင်ငံရေးဌာနအကြီးအကဲမစ္စတာကောင်မင်းဘောကပြောပါတယ်ရုပ်တို့အနေနဲ့မြေဆုံဆက်စီမံကိန်းကိုလက်လျှော့လိုက်ပြီလို့ပြောလို့မရပဲလူတွေရဲ့ခံစားမှုကြီးနေတော့မှနည်းနည်းချော့ထားတာဖြစ်ပြီးပြန်လုပ်ပါပဲလို့သုံးသပ်သူကဒီမှာဆက်ဆံရေးကိုစောင့်ကြည့်ပြလာနေတဲ့ဒေါက်တာလှကျော်တော်ပါ
စတာကအများကြီးအရင်းအမြစ်ဆုံးလာတာအများကြီးသို့တော်လည်းပြည်သူလူထုရဲ့စဉ်းစားနည်းတွေကိုလည်းသူတို့ကပြန်ပြီးတော့စဉ်းစားပေးနေရတယ်သူတို့ချင်းချင်းမှာကိုယ်ကသူတို့ဓာရီပြောနေဥမာအဖြစ်ကချင်ဒေသမှာဖြစ်တော့ကချင်လူမျိုးတွေရဲ့ရှေးရိုးအဆင်လာတွေကိုမထိခိုက်နိုင်တဲ့ဒေသမျိုးမထိခိုက်နိုင်တဲ့အခြေအနေမျိုးဘယ်လိုပြုပြင်ပြောင်းလဲမလဲပေါ့ဗျာအဲ့ဒီဟာတွေကိုပြန်ပြီးတော့သူတို့ပြောပြောပြောင်းပြောင်းနဲ့နီးနာရှားနေရတယ်ပါလို့ဖြစ်နိုင်တယ်အဲ့ဒီဟာတွေကချိန်ပြီးလုပ်နေကြဟန်ချို့ချော့ပဲလို့တော့မထင်ဘူးကျွန်မ
နိုင်ငံတော်ကောင်စီဝန်ဆိုင်ရာကျဲစီဟာအမေရိကန်ပြည်ထောင်စုဆိုင်ရာတရုတ်ပြည်သမ္မတနိုင်ငံတာမန်ကြီးအရှင်တရုတ်သမ္မတမစ္စတာဟူကျင်တောင်းလက်ထက်မှာနိုင်ငံသားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးနိုင်ငံသားရေးမူဝါဒနဲ့ပတ်သက်ရင်တရုတ်နိုင်ငံမှာဩဇာကြီးမားသူဖြစ်တယ်လို့ဒေါက်တာလှကျော်စောကရှင်းပြပါတယ်။ဒီခါကြီးနယ်ကိုဆက်ပြီးတရုတ်နိုင်ငံစီအတန်းဖော်လို့နေတဲ့သဘောတူညီပလန်ကိစ္စဟာလည်းတရုတ်တို့ရဲ့ယူကြည့်တဲ့ကိစ္စရဲ့အခုဖြစ်ပြီးဒီပိုင်လမ်းကိုစောစောမောမောဖော်လို့နိုင်ရအဓိကကျတာကြောင့်ဒီအရင်ကသူ့ဟာကြအဖြစ်ခဲ့ရတဲ့ရေးရေးရေးတဲ့ရက်သက်ဒီစားဒီရေးကိစ္စတွေကိုပြောလာတာဖြစ်တယ်လို့သူကမြင်ပါတယ်ဒီအချိန်မှာတော့စောက်ဖြူသူစီပွားရေးဆိုစီမံကိန်းဟာလည်းအရေးကြီးတဲ့စီမံကိန်းတစ်ခုပါပဲ
စောက်ဖြူစက်ကန်းကသူ့အတွက်အရေးကြီးတယ်ဘာဖြစ်လို့လဲဆိုတော့သူကဒီအရှိအလယ်ပိုင်းကလာတဲ့ဂျီနန်နေအားလုံးကိုသူကဟိုပိုတကွင်းကြီးမသွားတော့ပဲနဲ့စောက်ဖြူစက်ကန်းကနေတဲ့သူကကုန်းမင်းကနေဆိုင်လို့ရှိရင်ကုန်းမင်းပိုင်းဟိုပြည်နယ်ဖြစ်တယ်လို့ဟိုယူနန်တို့ကိုကျိုးလို့အဲ့ဒီဟာတွေအားလုံးကိုသူကသိနိုင်မှာဖြစ်တာ哦အဲ့ဒီအတွက်သူကစဉ်းစားပုံရတယ်အခုတရုတ်ပြည်ကဒီလိုဖြစ်တယ်ကြာသူ့ရဲ့အရှေ့ပိုင်းပြည်နယ်တွေကတိုးတက်ဖွံ့ဖြိုးမှုကတအားတက်သွားပြီသူပြမယ်ဒီအနောက်ပြည်နယ်တွေတိုးတက်ဖို့သူကလုပ်နေတာဖြစ်တယ်နောက်ပြည်နယ်တွေတိုးတက်ဖို့အတွက်သူ့ရဲ့စီမံကိန်းကြီးကလုပ်နေတဲ့အခါမှာဒါကစီမံကိန်းကြီးတစ်ခုဖြစ်တယ
်မြန်မာနိုင်ငံဆင်ဆိုးရဆက်ဆက်လက်တက်မှာလူခွင့်ရေးချိုးဖောက်မှုတွေကြောင့်သူ့ရဲ့အများစုကတခတ်ပိတ်ဆို့ရေးယူတာတွေရှိခဲ့တဲ့နှုန်းကဒီသူရဟာနိုင်ငံတကာမျက်နှာစာမှာရောစီးပွားရေးနဲ့ဂျီမီညွန့်နံမှုရမှာပါမြန်မာနိုင်ငံဘက်ကရက်တီတီလုတ်ကင်လာခဲ့တာပါအကြောင်းလဲတွေပေါ်ဆောင်တဲ့အတွက်အမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့မြန်မာဆွေရအကြားဆက်ဆံရေးပြန်ပြီးအစီအတလာခဲ့တဲ့ရုပ်တို့ဘက်ကလည်းဆွေရနဲ့တမကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အပါအဝင်နိုင်ငံရေးပါတီအသီးသီးတက်တက်ရုပ်ချက်ရင်းရင်းခွန်လင်းလူဖွဲ့ဒီအပါအဝင်ဒုရုံချီပြီးဒီဖွဲ့ပြီးတဲ့ဆက်ဆံရေးကောင်းမွန်အောင်ကြိုးစားလာပါတယ်ရက်တီချိန်မှာတော့ရေစုံတဲ့စီမံကိန်းကိုဆိုင်းငံ့ထားခဲ့ပြီလို့လက်ဗရောင်းတို့ကြီးမိစီမံကိန်းကိုကန့်ကွက်ဆန္ဒပြမှုတွေနဲ့လည်းအပြင်းထန်ကြုံနေရသေးရှိပါတယ်ခင်ဗျာ